ဘင်္ဂလားဒေ့ချ်နိုင်ငံဒုက္ခသည်စခန်းနှင့်အတွင်းကရိုဟင်ဂျာဒုက္ခသည်တွေနေရာပြန်နိုင်ရေးနှစ်နိုင်ငံသဘောတူညီချက်နဲ့ရိုဟင်ဂျာဒုက္ခသည်900ကျော်နဲ့ဟိန္ဒူ300ကျော်ပြန်ခေါ်ဖို့စစ်ကောင်စီဘက်ကပြင်ဆင်နေတယ်လို့ဒုက္ခသည်တွေကပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမုံကပြောပြမှာပါ
။ရခိုင်ပြည်နယ်လူမှုရေးဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမောင်နှောကနေတဆင့်ဘင်္ဂလားဒေ့ချ်နိုင်ငံ TechNef ကိုရောက်နေတာတောက်ကြနေဆို၃ရက်ရှိပြီဖြစ်ပါတယ်။ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ချ်လူဝင်မှုကြီးကြပ်ရေးအဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့ပြင်ထားတဲ့ရိုဟင်ဂျာ900ကျော်နဲ့ဟိန္ဒူ300ကျော်တို့ကိုအချက်အလက်တိုက်ဆိုင်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဒုက္ခသည်တူက VOA ကိုပြောပါတယ်
။သူတို့ပါကစစ်ဆေးပြီးတော့အတိတ်ကတည်းကစရန်မှလူပါတဲ့လူတွေကိုပဲသူတို့စစ်ဆေးတာပါ။တယောက်ကိုသူကမင်းကျဲခင်ဗျားကမြန်မာနိုင်ငံမှာရှိတဲ့ကလန်ကဘယ်လိုမှရှိတယ်လေ။ခင်ဗျားဘယ်မှာနေရခဲ့တာလဲဘယ်ဟုတ်စုလဲခင်ဗျားတို့အဲ့မှာရှိတဲ့အကမ္မခင်ဗျားတို့အော်ရှိုရမှုဘယ်မှာလဲအော်ရှိုရမှုဘယ်သူလဲပြောမယ်ဆိုလို့ဆိုကျွန်တော်တို့မောင်တော်မျိုးနဲ့မြောက်ပိုင်းကဆိုလို့ဆိုကျင်ချောင်းပေါ့ကျင်ချောင်းကနေမောင်တော်မျိုးနဲ့ဈေးမောင်တော်မျိုးကိုသွားမယ်ဆိုလို့ဆိုဘယ်နံပါတ်လို့ရှိတယ်အဲ့ဒီမောင်တော်မျိုးကိုသွားမယ်ဆိုလို့ဆိုစစ်စစ်ရခဲ့ဘယ်နာကိုရှိလဲအဲ့မှာရှိတော့ဘောင်းဘယ်လိုချော်လို့ချော်ပြီးတော့သွားရတယ်လားဆိုတော့သူတို့ကအဲ့လားအဲ့လိုပုံစံမျိုးတွေမိတာပဲရှိတယ်ဒါကအခုတိသူတို့ကဘယ်နီးမှာဘယ်လက်တုပ်ကိုသူတို့ကပြန်ခေါ်သွားမလားဆိုတော့အဲ့ဒီရရှိကတော့ရရှိကတော့လောလောဆယ်အခုတိသူတို့ကမဖြစ်ဘူးအခုကနေအကြောကြောသူတို့စစ်စစ်တော့ဘီစစ်တော့ဘီလို့ပြောတယ်အဲ့မှာဟိုဟိန္ဒူဘာသာဝင်ကအဟို300ကျော်လောက်ပါတယ်လို့ပြောတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေကြတဲ့ဒုက္ခသည်တွေတဲကနေရပြန်ဖို့စီရင်ပေးထားသူစီရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုပေးပို့ထားတယ်လို့မြန်မာဘက်ကလည်းလက်ခံနိုင်တဲ့လူတွေရဲ့စီးရင်တွေကိုပြန်ပို့ပေးထားတာပါအခုမြန်မာဘက်ကနေနောက်ဆုံးပို့ထားတဲ့ပြန်လက်ခံတဲ့စီးရင်တဲ့ပါသူတွေကိုတွဲဆောင်စစ်ဆေးနေတာဖြစ်ပါတယ်စီစစ်မှုတွေကိုလာမဲ့တနင်္ဂနွေနေ့အထိလှုပ်ဆောင်မှုရှိတယ်လို့ပြန်လက်ခံမဲ့ရက်အတိအကျကိုတော့ဒီစီစစ်မှုတွေပြီးမှသာထုတ်ပြန်နိုင်မယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်ပြန်လည်လက်ခံမဲ့ဒုက္ခသည်တွေဟာ TechNef မြို့အနီးတစ်ဝိုက်ဒုက္ခသည်စခန်းကလူတွေဖြစ်ပြီးကော့စ်ဘဇာဝင်းကျင်စခန်းကဒုက္ခသည်တွေတော့မပါဝင်ဘူးလို့အဲ့ဒီဘက်ကဒုက္ခသည်တွေကပြောပါရယ်အခုရောက်နေတဲ့မြန်မာအဖွဲ့ကလည်းဒီတစ်ခေါက်မှာကော့စ်ဘဇာအနီးတစ်ဝိုက်ကဒုက္ခသည်စခန်းတွေကိုတွားရောက်ဖို့အစီအစဉ်မရှိသေးဘူးလို့လည်းသိရပါရယ်အဲ့ဒီဒုက္ခသည်တွေဟာပြီးခဲ့တဲ့2018ခုနှစ်မောင်နှောအရေးအခင်ဖြစ်စဉ်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြသူတွေဖြစ်ပါရယ်တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်စစ်တွေမြို့နယ်အတွင်းမှာရှိတဲ့ရူဝင်ဂျာဒုက္ခသည်တွေစခန်းမှာဒီရက်ပိုင်းအတွင်းနိုင်ငံသားစီစဉ်မှုတက်တည်ကန်National Verification Card NVC တွေထုတ်ပေးနေပါတယ်။နိုင်ငံသားစီစဉ်မှုတက်တည်ကံကက်ပြား NVC ဆိုတာနိုင်ငံသားစီစဉ်မှုတွေလုပ်နိုင်မှုယာယီထုတ်ပေးတဲ့ကက်ဖြစ်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်အတွင်းကတကြိမ်ထုတ်ပေးခဲ့မှုပါတယ်။ကက်ထုတ်ပေးတာနဲ့ပတ်သက်လို့ရူဝင်ဂျာဒုက္ခသည်တူက VOA ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ဒီမှာတော့လောလောဆယ်အများရမဟုတ်ပါဘူးဒီတရားမှာ900ခန့်တော့ထုတ်နေတာရှိပါတယ်။ခကြီးတွားကြရှိတယ်ဆိုရင်ဒီမောင်တော်ဖက်ကမောင်တော်တွားကြရှိတယ်ဆိုရင်ကျွန်တော်တို့ကတော့ဒီတန်းစောလို့မရဘူးပုံစံလေးခံရတယ်ပုံစံလေးခံနေစီရင် MBC ကလုံးရတယ်အဲ့လိုမျိုးလုံးနေကြတာပါဒါပေမဲ့ဒီရန်ကုန်တွားချင်တယ်ဒီကုသမှုအဲ့လိုမျိုးတွားချင်တယ်ဆိုရင်ကျွန်တော်တို့ကအဲ့လိုမျိုးတွားချင်တယ်ဆိုပုံစံလေးထုတ်ရတယ်ပုံစံလေးခံနေစီရင် MBC ကရမယ်ဆိုပြီးအဲ့လိုမျိုးထုတ်ရတာပါ MBC ခံရတာ
အရေးအတွက်ဘယ်လောက်ထုတ်ပေးထားတယ်လဲဆိုတာကိုတော့မသိရသေးပါဘူးဒီကက်တွေကိုလွန်ခဲ့တဲ့3-4လကတည်းကစတင်ထုတ်ပေးနေတာဖြစ်ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းမှာတော့ဒုက္ခသည်စခန်းအချို့ဖြစ်တဲ့တက်ကြယ်ပြင်းနဲ့ဘောဓုပစခန်းတို့မှာစခန်းကိုလာပြီးထုတ်ပေးခဲ့တယ်လို့ဒုက္ခသည်တွေကပြောပါတယ်စစ်တွေမျိုးအနည်းတစ်ပိုင်းမှာဒုက္ခသည်စခန်း10ခုကျော်ရှိနေပြီးခံမှန်းလူကြီးဟာတသိန်းခွဲနီးပါးရှိနေပါတယ်ခင်ဗျာ